တင်တော်ဝင်းမေပါရွေးကောက်ပွဲဆက်နိုင်ခဲ့တဲ့အစိုးရပါတီ NLD မြို့သားဒီမိုကရေစီဖွဲ့ချုပ်အနေနဲ့လာမယ့်အစိုးရဖွဲ့ရေးကိုင်းရင်းသားပါတီတွေနဲ့မကြခင်တွေ့ဆုံနိုင်ဖို့ရှိတယ်လို့တာဝန်ပေးခံရသူတူဖြစ်တဲ့ NLD ထိပ်ပိုင်းခေါင်းဆောင်သူကပြောလိုက်ပါတယ် NLD ပါတီကိုလုံမှုဆောင်အတွေ့အမှုသုံးတဲ့ပဲခူးတိုင်းဝန်ကြီးချုပ်လည်းဖြစ်သူဒေါက်တာအောင်မွန်းညိုကဒီအစိုးရနဲ့လွှတ်တော်ဖွဲ့စည်းရေးမှာတိုင်းနာပါတီတွေဖြစ်စေချင်တာကိုအရင်နားထောင်ကြည့်ဘာတွေလဲလျောနိုင်တာကိုခွင့်ပြုချက်ရဖို့ပြင်နေတဲ့အပေါ်ကျိုးစုအကြံပြုလိုက်တဲ့တိုင်းနာပါတီပြောခွင့်ရခေါင်းဆောင်တွေကိုမေးထားပါတယ်။စံပြင်းနယ်မှာမဲအတော်များများရထားတဲ့ SNLD စံတိုင်းသားများဒီမျိုးပြည်ဖွဲ့ချုပ်ပြောခွင့်ရနဲ့အထွေထွေအထွေရမှုဦးဆိုင်လေးက
NLD ရဲ့အခုလက်ရှိဆုံးဖြတ်ချက်တွေကြည့်မယ်ဆိုလို့ရှိရင်တော့အရင်ဒီကောက်ပွဲမတိုင်ခင်ကပြောပြထားတာနဲ့သာလို့ရှိရင်တော့အခုသဘောဘက်ကိုပုံပြီးဆောင်းလာတယ်။တိုင်းသားတွေနဲ့ပုံပုံမျိုးစအောင်ကြိုးပမ်းလာတာတွေ့ရတာပေါ့နော်။အဲကြောင့်မို့လို့ကျွန်တော်တက်ကတော့တရားဝင်ဆက်သွယ်လာခြင်းမရှိသေးတဲ့နယ်လို့ကျူဆွားမယ်အပိုင်းမှာရှိပါတယ်။
ရခိုင်ပြည်နယ်မှာမဲအများစုရထားတဲ့ ANP ရခိုင်မျိုးသားပါတီပြောကိုရတော့အင်းဥစင်ကလည်း
ကျွန်တော်ကတော့ဒီအဲဒီပါတီတွေကိုစာထုတ်ကြတဲ့ကောင်ကိုကျွန်တော်ဝင်ချင်းမှကြိုးနေတယ်ဆိုတော့အင်တာဗျူးတွေမှာလည်းပြောတယ်ပြန်ကြားကြလို့ပါတီနေနေပြန်ကြားကြလို့ဖြစ်ပါတယ်။တောင်မြောက်ဒီလာတော့ဖြစ်ပါတယ်။
ဒါပေမဲ့ကြားကောင်းပါတီလို့လည်းသိထားကြတဲ့ SNLD ပြောကိုရဦးဆိုင်လေးကတော့အခုလို NLD စာပေါ်အကြောင်းမပြန်ရခြင်းကိုအခုလို့ရှင်းပြပါတယ်
။သူတို့ရေးတဲ့စာကသဘောထားတောင်းခံတဲ့စာလည်းမဟုတ်ဘူး။ရည်တည်ချက်ကိုသူတို့ဖော်ပြတဲ့စာမျိုးဖြစ်တဲ့ကြောင့်မို့လို့ကျွန်တော်ကလည်းအကြောင်းပြန်လို့မလိုအပ်တော့ဘူးလို့ယူဆလို့မှတုံ့ပြန်ခြင်းမဖြစ်ရပါဘူးနော်။တကယ်လို့ခင်ဗျားတို့ဘယ်လိုသဘောရလဲ။ပူးပေါင်းမယ်မပူးပေါင်းဘူးလားဆိုပြီးမိခွန်းအနေနဲ့ထုတ်လာတယ်ဆိုလို့ရှိရင်တော့တုံ့ပြန်လို့အပ်တော့ပါဗျ။ကျွန်တော်တို့ကလည်းတရားဝင်စာရင်းလက်ခံရရှိခြင်းမရှိတဲ့တဲ့ကြောင့်မို့လို့အွန်လိုင်းပေါ်မှာပဲဒီတိုင်းနဲ့ဖြေကြရတာပါပဲ။အဲ့ပေါ်မှာတော့တကယ်တရားနားလည်မှုလဲလို့မဖြစ်ဘူးလို့ပြောပါတယ်။
ဒီနေရာမှာမိုးစီနယ်မှာအရေးမိုးပါရီတွေပူပေါင်းထူထောင်ထားပြီးမဲတုံတရားနိုင်ထားတဲ့ MUP မိုးညီညီပါတီကြောကရနဲ့တွဲဘက်ထူထွေတွေ့မှုနိုင်တကြီးသမားကလည်
းဒီဒီနယ်ရှိနေတဲ့သဘောထားကိုကျွန်တော်ကကြည့်ယူပါလေ။ဒီကဲလေဒီပေးလာတဲ့စာကဖိတ်တော်တဲ့စာကံကံချက်ပေးတဲ့စာလို့ကြိုတင်ဒီပေါ်မှာကြောက်ကြံမှုမလိုအပ်ဘူးသို့တော့အဲ့စာကတော့တော်တော်ပါတီတွေနဲ့တိမတိကျေစုလက်ခံတယ်ဆိုတာမီဒီယာကအရှိသဘောထားထုတ်ပြန်ထားပြီးဖြစ်ပါ
ဒါပေမဲ့အခုလို့ဆွေးနွေးဖို့ပြင်လာတာမှာ NLD ပါတီအနေနဲ့လက်တွေ့ဆွေးနွေးမဲ့အသေးစိတ်တွေကိုပါထုတ်ပြန်တင်တယ်လို့ဦးဆိုင်လေးကအကြံပြုပါတယ
်လက်တွေ့မှာတော့တိုင်းသားပါတီတွေနဲ့ဒီနေ့ဒီချိန်ပဲလို့နေရာတွေမှာဘယ်လိုအခန်းကဏ္ဍကိုဘယ်လိုအကြောင်းအရာကိုဆွေးနွေးနေဆိုတာကိုဒေချာဖော်ပြပြီးတော့ရှင်းရှင်းလင်းလင်းပြအောင်သူတို့ကပေါ်ထုတ်ဖို့လိုအပ်တော့ပေါ့နော်အဲ့လိုမျိုးပုံဝင်ရင်ဖော်ပြထားခြင်းမရှိဘဲနဲ့မီဒီယာပေါ်မှာပဲဒီလိုမျိုးသူတို့ကပြောခြင်းစင်ထားတယ်ဒါလို့ကြညာလိုက်တယ်ဆိုတာလောက်နေရတော့လုံးမချလို့ပေါ့ဗျာရိုးသားပေါ်လေးနဲ့ချင်းချင်းညို့တော့ချပြဖို့လိုအပ်တယ
်ဂျာကိုဒေါ်အီလူစင်ကလည်းသဘောတူလိုက်ပြီး NLD အနေနဲ့တိုင်းသားတွေဘက်ကိုအရေးဖြစ်စေချင်တာမေးလာမယ်ပေါ်တော့အခုလိုပြန်ရှင်းပြပါတယ
်ဒီချက်လက်ရဲ့ပုံမှာတော့ကျွန်တော်တို့ပါတီအားပေါ်ပါတီရဲ့ဆုံးဖြတ်ချက်တွေတော့ကျွန်တော်တို့ပါတီမှာဆင်းရဲစုနေကြအောင်လုပ်ဖြစ်ပါတယ
်ဒါပေမဲ့နိုင်လည်းကြီးတမကတော့ဆွေးနွေးလာမယ့်အပေါ်အသင့်တင်ထားတယ်လို့ဆိုပါတယ
်ဟုတ်ကဲ့ဟောကျွန်တော်တို့ကလည်းဒီဆုံးကိုဖိတ်ခေါ်လာမယ်ဆိုလို့ကျွန်တော်တို့ကလည်းအသင့်တင်ထားပါပဲ
ဒီနေရာမှာအခု NLD အဖွဲ့အနေနဲ့ရခိုင်ပြည်ကိုလာဖို့လုံခြုံရေးအတွက်စွန့်ရီကြောင်ပြောလာခဲ့တဲ့အပေါ်မှာတော့ကျော်အင်းလူစင်က
ကျွန်တော်ရခိုင်ပြည်ရဲ့စစ်တွေမြို့မှာအနိုင်ကပါတီဖြစ်တဲ့ NLD အဖွဲ့အားရဲ့ဒီလိုအမှုအပါဝင်ရခိုင်ပြည်ရဲ့အစိုးရဟာအခုဒီတူတူကြည့်လို့လည်းမလားမျိုးလုံးကြီးကအစဒီတိုင်းတည်နေနေကြပဲဖြစ်တယ်ဆိုတော့တာရှိမှုများလုံခြုံရေးရလာရောက်ဖို့အခက်အခဲရှိတယ်ဆရာတော့လဲတော့နားလည်လို့မရဘူး
ဒီနေရာမှာ SNLD ပြောခွင့်ရဦးဆိုင်လေးကတော့NLD နဲ့အရင်နှိစက်ခဲ့တာကြောင့်အခုအစိုးရကာလလေးမှာခိတ္တပြန်ကဲကွာခဲ့ပေမဲ့တိုင်းပြည်ကအခုလိုအပ်နေချိန်အားလုံးပြန်ဆုံညီနိုင်ပြီးပူးပေါင်းဆောင်ရွက်ကြဖို့အချိန်ရောက်နေပြီလို့ပြောလိုက်ပါတယ်ခင်ဗျာကျွန်တော်ဝင်းမြမ